ရန်ကုန်ရဲ့ကိုဗစ်ကာလကြီးကပြင်းစရာအလွန်ကောင်းပါလေ။လောလောဆယ်တော့အစိုးရညွှန်ကြားချက်နဲ့အိမ်မှာပဲနေရပါတယ်။အိမ်မှာနေရင်ပြင်းလာတော့လေမဲဆွယ်သူတွေကိုလွမ်းမိပြန်တာပေါ့လေ။အခုကာလကမဲဆွယ်ကာလမဟုတ်လား။ကိုဗစ်သာမရှိရင်ဒီအချိန်ရန်ကုန်မှာပွဲတော်ကြီးဖြစ်နေမှာ။အခုတော့တိတ်ဆိတ်ခြောက်ကန့်နေရတာပေါ့လေ။နေဒီမှာတော့ရန်ကုန်နဲ့ပြောင်းမြန်ပါပဲ။နေဘက်ကကိုဗစ်လက်သိမ့်မဖြစ်လို့ထင်ပါရဲ့။မဲဆွယ်သူအများပြားလမ်းပေါ်ထွက်နေကြတာကိုတွေ့နေရပါတယ်။ပျော်စရာကြီးရဲ့။ဒီကြံကာလမပျော်လိုက်ရတာကိုအခုမှပျော်ကြပုံရတယ်။ပြီးတော့ပါတီတွေကညှိပြီးတော့များလှုပ်တလားတော့မသိပါဘူး။အနီပါတီမဲဆွဲရင်အစိမ့်ပါတီကလည်းမဲဆွဲတာပဲ။အစိမ့်လို့ရင်အနီလည်းပါတယ်။အစိမ့်တွေဟောပြောရင်လည်းအနီတွေကအတန်ချက်ချက်လေးဖွင့်ပြီးဝန်းရံကြသေးတယ်။ဒါကလည်းတစ်ဖွဲ့တည်းခြုံပြီးမဲဆွဲနေရင်ရွေးကော်ကအေးအေးယူနိုင်တယ်လို့ပြည်သူတွေကလည်းတစ်ဖက်တည်းကိုအပြစ်တွေဝိုင်းပြောနိုင်တယ်လေ။နှစ်ပါတီအတူတူမဲဆွဲတော့ဘသူဘသူမှလည်းအပြစ်ပြောလို့မရတော့ဘူး။အရေးယူမယ်ဆိုရင်လည်းနှစ်ပါတီစလုံးကိုအရေးယူရမှာဆိုတော့ရွေးကော်ကလည်းမသိကြအောင်ပဲဆောင်လိုက်တော့တယ်ထင်ပါတယ်။အဲဒါလမ်းပေါ်မှာနှစ်ပါတီရင်ဆိုင်တွေ့ပြီးတချင်းနေနဲ့အတူတူကခုံကြတာရန်ကုန်သားတွေအတွက်တော့အားကျစရာကြီးပါပဲ။အချို့ကတော့ကိုဗစ်ကာလလူအင်အားအလုံးကြီးနဲ့မဲဆွဲတာကိုအပြစ်ပြောကြတာပေါ့လေ။ဒါကလည်းသူများတွေပျော်နေတာကိုမြင်ပြီးကိုယ်တိုင်မပျော်ရလို့အပြစ်မြင်တယ်လို့ပဲထင်ပါတယ်။ပါတီတွေအပြိုင်ဆိုင်မဲဆွဲရင်ကြီးနူးစရာအဖြစ်တွေကလည်းတွေ့ရတာပါပဲ။တစ်ဖက်နဲ့တစ်ဖက်ရေတိုက်တာလို့မုတ်ကြွေးတာလို့တဖက်ကဆိုင်ကယ်လဲလို့ဒဏ်ရာရရင်တဖက်ကကူညီပေးတာအများကြီးပါပဲ။ယဉ်ကျေးတဲ့လူအတိုင်းဝိုင်းဆိုတော့ဝမ်းသာကြည်နူးစရာတွေပေါ့လေ။ဒါပေမဲ့အမြဲတမ်းကြည်နူးနေရတာတော့မဟုတ်ပါဘူး။တခါတလေမှလည်းခိုက်ရန်ဖြစ်ပွားမှုတွေလည်းရှိကြတာပေါ့လေ။တဖက်နဲ့တဖက်ကယုံကြည်ချက်ကလည်းမတူကြဘူးကို။ယုံကြည်ချက်တွေပြင်းထန်တော့နှစ်ဖက်ချကြတာပေါ့လေ။ဒါကလည်းတဖက်နဲ့တဖက်ကြည်စားရင်ဖြစ်သွားသလိုပါပဲ။တဖက်ကဂဲလေးနဲ့ပေါက်တဖက်ကအုတ်ခဲနဲ့ထုတဖက်ရင်နှန်းကိုပိတ်ရက်တဖက်ဆိုင်ကယ်သမားကိုအလံနဲ့ရိုက်ကျော်ရှင်စွာကခုံနေကြသူတွေကိုလေးကွမ်းနဲ့ပြစ်အဲ့လိုတွေဖြစ်တာကကြာတော့ပုံများလာပါတယ်ဒါတော့ online ပေါ်တက်လာသလားပဲသိရတာအခြားချိန်ဆိုရင်တော့အရက်ထဲတငယ်ချင်းနေပြင်မဲ့ရွေးကောက်ပွဲနီးချိန်မှာတော့အချင်းချင်းလဲခိတ္တရန်သူတွေဖြစ်ကုန်ကြတာပါပဲဒီကြားတဲ့ပါတီကိုစီကလူကြီးတွေကလည်းအသိဉာဏ်ပညာမြင့်မားကြပါတယ်ကြီးတဲ့မှုငယ်အောင်ငယ်တဲ့မှုပပအောင်လုပ်ရမှာကိုမလုပ်ကြပါဘူးရန်ဖြစ်သူတွေကိုမြှောက်ပေးမယ်ကိုလူတွေဖြစ်လာရင်ခံရတာမမြင်ချင်ဘူးပြန်သာချခဲ့ဖြစ်သည်မြလိုက်ရှင်းမယ်ဆိုပြီးမြှောက်ပေးနေတာတွေကိုလည်းတွေ့နေရပါတယ်အဲ့တော့ပြဿနာတွေကပိုဆိုးကုန်တာပေါ့လေရံဖြစ်ယုံတဲ့တွင်အားမရဘူးပုံမှန်ပေါင်းစုံနဲ့အပြန်အလှန်အမှုတွေဖွင့်ကြတယ်ရံဖြစ်တယ်ဆိုတာခဏပါပဲအမှုကတော့ကြာပါတယ်ရွေးကောက်ပွဲပြီးတာတော့မှအမှုတွေကပြီးလိမ့်မရှိပါဘူးဒီတိုင်းအေးစေးပြီးသွားရမယ်အမှုတွေကိုအမတ်လောင်းတွေဟာအားကိုယူကြတယ်ထင်ပါရဲ့အကယ်ရွေးကောက်ပွဲရှုံးသွားရင်ဒီအမှုကိုကင်ပြီးတရားမဲ့ပြုကျင့်မှုနဲ့တိုင်မယ်အရှုံးကနေအနိုင်ဖြစ်အောင်လုပ်ပြီးလွတ်တော်တဲ့ဝင်ထိုင်မယ်လို့များတွေးသလားတော့မသိပါဘူးမဲဆွယ်မှုအစာပိုင်းကကြည်နူးစရာလေးတွေတွေ့ရသလားအခုနောက်ပိုင်းတော့ကြည်နူးစရာတွေပျောက်ကုန်ပါပြီနှစ်ဖက်ဟာအပြိုင်ဆိုင်နေနဲ့မို့တစ်ဖက်နဲ့တစ်ဖက်လည်းရန်နေပဲစောင့်နေကြတော့တယ်အင်းမော်လေးဟိုနာဒီနာထိတွေ့မှုကလည်းဖြစ်ထားတော့တစ်ဖက်နဲ့တစ်ဖက်အမြင်မကြည့်ကြတော့ဘူးထင်ပါတယ်အွန်လိုင်းပေါ်မှာလည်းရန်တွေဖြစ်အပြင်မှာလည်းဆဲဒီကြတဲ့အနီအင်ကြီးဝတ်ထားရင်ဈေးမရောဘူးဆိုသူလည်းရှိအစေးအင်ကြီးဝတ်ထားရင်အရက်မရောဘူးဆိုသူလည်းတွေ့ရပြန်တယ်ပြီးတော့အစိမ့်တချင်းဖွင့်လို့ဝင်ရိုက်တဲ့သူနဲ့အနီးတချင်းဖွင့်လို့ခဲနဲ့ထုတဲ့လူတွေကလည်းရှိပြန်တယ်။ပို့ဆိုးတာကမဲဆွယ်ဆိုင်မှုတွေကိုဖျက်ဆီးတာပါပဲ။ဟိုဘက်ဆိုင်မှုဖျက်လိုက်ဒီဘက်ဆိုင်မှုပြန်ဖျက်လိုက်ပါတီချင်းချင်းပဲအပြန်လန်ဖျက်ကြသလားကြည့်မရတဲ့ပြည်သူကပဲဖျက်သလားတော့သိချာမသိပါဘူး။ဘာပဲဖြစ်ဖြစ်ပါတီတွေကအရန်ကိုပြိုင်ဆိုင်နေကြတာသိကြပါတယ်။ပါတီထောက်ခံသူတွေကကိုယ့်ပါတီကိုထိလို့မရဘူး။ထိတာနဲ့အသေးလဲကာကွယ်ကြတယ်။ပါတီခေါင်းဆောင်တွေအချင်းချင်းကလည်းမတည့်ကြဘူး။သူများအာဏာကျက်ပဲချောင်းမီစော်ဖို့စဉ်းစားနေကြတယ်။ပါတီထောက်ခံသူတွေကလည်းအတူတူပါပဲအချင်းချင်းအလစ်ချောင်းပြီးတွဲဖို့ပဲစဉ်းစားနေတယ်အဲ့တော့ဆိုပြေလည်းမပြောချင်ပဲပြောလိုက်ပါဦးမယ်အော်တကယ်တော့မလုတ်ချင်ပဲလုတ်လိုက်တယ်ဆိုရင်ပုံမှန်ပါလိမ့်မယ်အဲ့ဒါကတော့ပါတီစုံလက်ဝဲပွဲလေးလုတ်ချင်တာပါခင်ဗျာအစီအစဉ်ကတော့ရွေးကောက်ပွဲမတိုင်မီလက်ဝဲပွဲတစ်ခုစီစဉ်မယ်လက်ဝဲပွဲကိုပါတီစုံလက်ဝဲပွဲလို့နာမည်ပေးမယ်ပြီးရင်ပါတီဘောင်းစုံကလူတွေကိုဝင်ထိုးခိုင်းမယ်အမလောင်းအချင်းချင်းလည်းစိန်ခေါ်ပြီးထိုးလို့ရမယ်နေဘောင်းစုံကပါတီထောက်ခံသူတွေလည်းစိန်ခေါ်ပြီးထိုးလို့ရမယ်ပြီးတော့ပါတီစုံကလက်ဝဲသမားတယောက်စီထွက်ပြီးအောင်လံလူကြမယ်ဂျေးစားမဖြစ်ရဘူးပါတီဝင်စစ်စစ်ဖြစ်ကြမယ်ပါတီကောင်းဆောင်ဆိုရင်ပူတော်ကောင်းနေတယ်ဘလောက်ပျော်စရာကောင်းလိုက်မလဲစိတ်ထဲမှာမကျင်တတ်တာတွေကိုပါတီစုံလက်ဝဲပွဲမှာဖွင့်ချလိုက်လမ်းပေါ်မှာမဲဆွယ်ရင်ရံမဖြစ်နဲ့လက်ဝဲပွဲမှာစိန်ခေါ်ပြီးထိုးလိုက်အပြင်မှာရံဖြစ်ရင်အမှုတွေဖြစ်ရအစေးုံတက်ရနဲ့အလုပ်တွေရှုပ်တယ်လက်ဝဲပွဲမှာဆိုတော့အမှုလည်းမဖြစ်တော့ဘူးပြီးတော့ကိုယ့်ပါတီထောက်ခံသူတွေကစုဂျေးတွေလည်းခြောက်အောင်မယ်အနိုင်ရှုံးကုန်လည်းဂျေးဖွင့်မှာဆိုတော့ထိုးဂျေးကလည်းတတ်တတ်ရအောင်မယ်ပြီးတော့ကိုပါတီကဘလောက်အင်အားရှိကြောင်းဘလောက်တက်တိရှိကြောင်းလဲပြသရရောက်မယ်။ဒါကြောင့်မို့ကိုဗစ်ကိစ္စနည်းနည်းငြိမ်တာနဲ့ပါတီစုံလက်ဝဲပွဲကိုစီစဉ်ကျင်းပပါတော့မယ်လို့ပါတီစုံကလူမိုက်ကြီးတွေကိုသတင်းကောင်းပလိုက်ပါတယ်။